This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ပေတို့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ5ရက်နေ့ Radio NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောင်းနှုတ်ချက်ကိုຫນွေဦးမိုးကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ Radio NUG ရဲ့မနက်ခင်းစည်ရေးသတင်းကောက်နှုတ်ချက်များကိုတင်ပြတော့ပါမယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာဖီမော်မျိုးကံဖန့်ရွာပြည်သူ့စစ်အဖွဲ့ဝင်တရားကျော်လက်နက်ချပြည်သူများက KIA တပ်ဖွဲ့ဝင်များကိုကြိုဆိုဆိုတဲ့သတင်းကိုတင်ပြတော့ပါမယ်နိုဝင်ဘာလ4ရက်နေ့ညနေပိုင်းတွင်ကချင်အထူးဒေသ1ဖီမော်မျိုးအရှိမြောက်ဘက်တရုတ်ကချင်နယ်စပ်ရှိကံဖန့်ရွာကို KIA ပူးပေါင်းတပ်ဖွဲ့များဝင်ရောက်လာစဉ်ပြည်သူ့စစ်လက်နက်ကိုင်အဖွဲ့ဝင်တရားကျော်ကလက်နက်ချခဲ့ပြီး KIA ကအပိသက်သိမ့်ပိုက်ထိန်းချုပ်လိုက်ကြောင်းကချင်သတင်းအရင်းမြစ်များအရာသိရပါတယ်။ကံဖက်ရွာကိုဝင်ရောက်လာသည့် KIA ပူးပေါင်းတပ်ဖွဲ့များကိုလည်းဒေသခံပြည်သူများကတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပြီးအလင်းဝင်ရောက်လာသောပြည်သူ့စစ်အဖွဲ့ဝင်တရားကျော်ကိုစစ်ဆေးမှုများလှုပ်ဆောင်နေကြောင်းသိရပါတယ်။တရုတ်ကချင်နယ်စပ်မှာလန်ဆန်နဲ့ကံပိုင်ဒေသကျန်တော့တယ်လို့သိရပါတယ်။ချီဖွေမြို့နယ်ရှိဖီမော်တရုတ်မြန်မာနယ်စပ်ဂိတ်ကိုကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေတိမ့်ပိုက်ထိန်းချုပ်ပြီးနောက်နိုဝင်ဘာ3ရက်ည12နာရီကစကတရုတ်ဘက်ကနယ်စပ်ဂိတ်အခြေခံအဆောက်အုံတွေပြန်လည်တိစောက်ဖို့နဲ့နယ်စပ်ဂိတ်စစ်ဆေးရေးစနစ်အစစ်မြင့်တင်ဖို့ဖီမော်နယ်စပ်ဂိတ်ရဲ့ခရီးသည်နဲ့ကုန်စည်ပို့ဆောင်ရေးအကောက်ခွန်ရှင်းလင်းရေးလုပ်ငန်းတွေကိုယာယီရက်ဆိုင်ထားဖို့လိုအပ်နေပြီဖြစ်ကြောင်းလက်ရှိပြည်သူအစိုးရနယ်စပ်ဂိတ်ရုံးကနေအတိပေးစာထုတ်ပြန်ထားပါတယ်တော်လန်ရေးကိုမနိုင်စေခြင်းလို့ပိတ်တဲ့သဘောဖြစ်ကြောင်းတသက်လုံးပိတ်ဖြစ်လဲတခြားနိုင်ငံကဘယ်ကမဆိုရနိုင်ကြောင်းဒေတာခန်တို့မှပြောပါတယ်လက်ရှိတရုတ်နဲ့မြန်မာနယ်စပ်မှာတရားဝင်နယ်စပ်ဂိတ်တွေဖွင့်ထားတာယုံထီးမိုင်းမော်ကောင်းလဲဝမ်ပုံစိတ်ကန်းတို့နှစ်ခုလောက်ပဲရှိတာဖြစ်ပြီးကျဲခေါင်မူဆဲမန်းအာပန်ခန်းတာလော့မိုင်လာနယ်စပ်ဂိတ်တွေကိုကုန်စည်ပို့ဆောင်မှုကန့်သက်ထားကကျဲတဲ့နယ်စပ်ဂိတ်တွေကိုတော့ပိတ်ထားတယ်လို့နယ်စပ်ကုန်တယ်လုပ်ငန်းရှင်တွေစီကသိရပါတယ်ခင်ဗျာရောင်ရွှေတွင် PNO ပူပေါင်းစစ်ကြောင်းကို drone ဖြင့်ပုံကျင်မှု PNO တက်ခွဲမှုဗိုလ်ကြီးခွန်သိန်းစော်အပါဝင်9ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။နိုဝင်ဘာလ1ရက်နေ့ရောင်ရွှေမြို့နယ်ဗန်းပြင်အုပ်စုလွဲလုံကျေးရွာအတွင်းရှိပြည်သူပိုင်ဆိုင်ကယ်များပယ်ပြောင်းများကိုဝင်ရောက်ခိုးယူနေသည့်အကြမ်းဖက်စစ်သားနှင့် PNO ပြည်သူစစ်များကိုတော်လှန်ရေးတပ်ဖွဲ့များက drone ဖြင့်ပုံကျဲတက်ခတ်ခဲ့ရာ PNO ပြည်သူစစ်မှတက်ခွဲမှုဗိုလ်ကြီးခွန်သိန်းစော်ခွန်မောင်ရွေးခွန်ရဲအောင်တို့အပါအဝင်၅ဦးသေဆုံးခဲ့ကြောင်းရွှေဖီမြေမှာဖော်ပြထားပါတယ် PNO ပြည်သူစစ်များသည်လွယ်လုံကျေးရွာအတွင်းရှိလေဖြတ်နေသူအသက်65နှစ်အရွယ်ဦးစိန်နှင့်တငယ်ပြန်နေသူအသက်64နှစ်အရွယ်ဦးနန္ဒတို့ကိုတပ်ဖြတ်ပြီးခန္ဓာကိုယ်အစိတ်အပိုင်းများကိုခုတ်ထစ်ဖြတ်တောက်ကာကြွကြွအိမ်များဖြင့်ထည့်ပြီးပြည်သူနေအိမ်များတွင်ချိတ်ဆွဲထားခဲ့သည့်အပြင်ပြည်သူပိုင်ဆိုင်ကယ်အစီ30ခန်းနှင့်ပယ်ပြောင်းများကိုလည်းကားဖြစ်တည်ယူသွားကြောင်းသိရပါတယ်။အလားတူနိုဝင်ဘာလ2ရက်နေ့ည7နာရီခန့်ကလည်းအကြမ်းဖက်စစ်ကောင်စီကလေကြောင်းဖြင့်ဆက်ဆွဲရွာဖုံးကြီးကျောင်းနှင့်တောင်ကုန်းဘော်ကိုဘုံကျဲတိုက်ခတ်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။ကံဘလူမြို့နယ်တွင်စစ်ကောင်စီတပ်မှ6ရက်အတွင်းနေအိမ်800ခန့်မီးရှို့ဖျက်ဆီးပြီးကျေးရွာ3ရွာမှပြည်သူ62ဦးအားဖမ်းဆီးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ စကိုင်းတိုင်းကံပလူမြို့နယ်တွင်စစ်ကောင်စီတပ်မှ6ရက်အတွင်းနေအိမ်800ခန့်မီးရှို့ဖျက်ဆီးပြီးကျေးရွာ3ရွာမှပြည်သူ92ဦးအားဖမ်းဆီးခဲ့တယ်လို့ကျုံးလှကံပလူတက်ကြွလှုပ်ရှားသူများအဖွဲ့ကံပလူခရိုင်ကနိုဝင်ဘာ4ရက်နေ့မှာအတည်ပြုပါတယ်စစ်ကောင်စီတပ်မှအောက်တိုဘာလ30ရက်နေ့မှာနိုဝင်ဘာလ4ရက်နေ့အထိ6ရက်အတွင်းကံပလူမြို့နယ်ကာဘိုးတိုက်နယ်အတွင်းရှိကျေးရွာများအားမီးရှို့ဖျက်ဆီးခဲ့ခြင်းကြောင့်ကျေးရွာ3ရွာမှာနေအိမ်800ခန့်မီးလောင်ပျက်စီးခဲ့ပြီးပြည်သူ92ယောက်လည်းဖမ်းဆီးခံထားရတယ်လို့ဆိုပါတယ်။အော်တိုဘားလ30ရက်နေ့တွင်ကံပလူမြို့နယ်ကာဘိုးပြူအထိုင်မှထွက်ခဲ့သောစစ်ကောင်စီတပ်နှင့်ပြူပူပေါင်းအင်အား150ခန့်မှအကြမ်းဖက်ဝင်ရောက်မီးရှို့ဖျက်ဆီးခဲ့သည့်ဖြစ်ကျေစုရွာနှင့်ကြောက်တိုင်ရွာတို့မှနေအိမ်900ခန့်မီးလောင်ပျက်စီးခဲ့ပြီးအိုင်ပေါင်းချောင်ရွာမှအပြစ်မဲ့ပြည်သူ38ဦးဖမ်းဆီးခံခဲ့ရပါတယ်။ထို့နောက်၎င်းစစ်ကြောင်းသည်နိုဝင်ဘာ၁ရက်နေ့တွင်ကာဘိုးတိုက်နယ်အတွင်းရှိဝက်တိုတောင်ရွာမှာထပ်မံဝင်ရောက်မီးရှို့ဖျက်ဆီးခဲ့ရာပြည်သူပိုင်နေအိမ်100နီးပါးမီးလောင်ဖျက်ဆီးခဲ့ပြီးအပြစ်မဲ့ပြည်သူ5ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားကြောင်းသိရပါတယ်။၎င်းအပြင်နိုဝင်ဘာလ၄ရက်နေ့မနက် 10:15 မိနစ်တွင်လည်းကာဘိုးပြူအထိုင်မှကားသုံးစီးပြထွက်လာသောစစ်ကောင်စီတပ်နှင့်ပြူစောတီစုပေါင်းအင်အား100ခန့်သည်ဘူးကြီးရွာသို့ဝင်ရောက်ခဲ့ပြီးစစ်မရှောင်ပဲရွာထဲပိတ်မိနေသည့်အပြစ်မဲ့ပြည်သူ90အားဖမ်းဆီးသွားကြောင်းသိရပါတယ်။စစ်ကောင်စီစစ်ကြောင်းသည်အော်တိုဘားလ29ရက်နေ့တွင်ကံပလူ6336တက်ကရတက်မတဆင်ကာဘိုးအထိုင်သို့ပူးပေါင်းဝင်ရောက်ခဲ့သောစစ်ကြောင်းဖြစ်ပြီး၎င်းတို့စစ်ကြောင်းထိုးသည့်6ရက်အတွင်းကံပလူမြို့နယ်ကာဘိုးတိုက်နယ်ရှိကြည်စုကြောက်တိုင်နှင့်ဝက်တိုးတောင်ရွာမှပြည်သူပိုင်းနေအိမ်800နီးပါးမီးလောင်ဆုံးရှုံးခဲ့ပြီးအိုင်ပေါင်းချောင်ရွာဝက်တိုးတောင်ရွာနှင့်ဘူးကြီးရွာတို့မှစုစုပေါင်းပြည်သူ92ဦးအထိဖမ်းဆီးခံခဲ့ရပြီးကံပလူ6336တက္ကရာတပ်သို့ခေါ်ဆောင်သွားရာယနေ့အချိန်အထိတယောက်မှပြန်လည်လွတ်မြောက်လာခြင်းမရှိသင့်ကြောင်းသိရပါတယ်ခင်ဗျာ။မောင်တောကို Jet Fighter ဖြင့်ဘုံ11လုံးထပ်မံကျဲချဇူလမွတ်စလင်ရွာမီးလောင်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။နိုဝင်ဘာ3ရက်နေ့တွင်မောင်တောမြို့နယ်ဇူလမွတ်စလင်ရွာအားပေါင်300ပုံ11လုံးဖြင့်နှစ်ကြိမ်တိုင်လာရောက်ကျဲချတိုက်ခတ်မှုကြောင့်လူနေအများပြားမီးလောင်ပြကျသွားတယ်လို့ APM မှာဖော်ပြထားပါတယ်။မနက်10:18မိနစ်တွင်ပေါင်300ပုံ9လုံးမနက်10:23မိနစ်တွင်ပေါင်300ပုံ6လုံးစုစုပေါင်းပုံ11လုံးကိုနှစ်ကြိမ်ကျဲချခဲ့တယ်လို့သိရပါတယ်။ဘုံတီများကျရောက်ပောက်ကွဲမှုကြောင့်အိမ်3အိမ်မီးလောင်ခဲ့ပြီးထိုအိမ်များမှတဆင့်တရွာလုံးရှိအိမ်အများပြားကူးဆက်မီးလောင်ပြကျခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။လက်နက်ကြီးပစ်ခတ်မှုကြောင့်အဖိုးအဖွားနှစ်ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အော်တိုဘားလ3ရက်နေ့လယ်ပိုင်းတွင်မတရားမြို့နယ်ကိုးပင်ကျေးရွာကိုစစ်တပ်မှလက်နက်ကြီးပစ်ခတ်မှုကြောင့်အသက်80ဝန်းကျင်အရွယ်ရှိအဖိုးနဲ့အဖွားနှစ်ဦးသေဆုံးခဲ့ကြောင်း Voice of Mandalay မှာဖော်ပြထားပါတယ်။drone တစ်လုံးပတ်ဝဲပြီးနောက်မတရားမြို့ပေါ်နဲ့ထီတော်မိုးဘက်မှတောက်လျှောက်ပစ်ခတ်မှုကြောင့်မပြေးနိုင်တဲ့အဖိုးအဖွားတွေထိခဲ့တယ်လို့သိရပါဗျ။မတရားမြို့နယ်တစ်ခုလုံးကိုလေကြောင်းတက်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကိုအော်တိုဘားလမှစပြီးနေ့စဉ်နေပါလှုပ်ဆောင်နေတာကြောင့်ထိခိုက်တိုက်စွန်းမှုနဲ့ဒဏ်ရာရမှုတွေရှိနေတယ်လို့သိရပါဗျ။အလားတူနိုဝင်ဘာလ၁ရက်နေ့ကလည်းကိုးပင်ကျေးရွာအနီးကအောက်ကင်းရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အမျိုးသမီး2ဦးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။စောတွင်စစ်ကောင်စီရဲ့ရန်တမ်းပစ်ခတ်မှုကြောင့်အရတားနှစ်ဦးဒဏ်ရာခဲ့ပြီးချင်းလူငယ်တဦးကိုလည်းဖမ်းဆီးသွားခဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။မကွေးတိုင်းဂံကောခရိုင်စောမြို့မှာစစ်ကောင်စီတပ်သားများကလက်နက်ကြီးလက်နက်ငယ်များရန်တမ်းပစ်ခတ်ခဲ့တာကြောင့်အရတားနှစ်ဦးဒဏ်ရာခဲ့ပြီးစောမြို့ထဲဆင်းလာကလမ်းမှာတွေ့တဲ့ချင်းလူငယ်တဦးကိုလည်းဖမ်းဆီးသွားခဲ့တယ်လို့သိရပါတယ်။နိုဝင်ဘာလ4ရက်နေ့မနက်ပိုင်းမှာဥဖို့လိုက်ခမ်းမမဆင်းလာတဲ့စစ်ကောင်စီတပ်သားများရဲ့ပြစ်ခတ်မှုကြောင့်အသက်20ဝန်းကျင်အမျိုးသမီးတဦးနဲ့တက်ကြီးပိုင်းအမျိုးသားတဦးထိမှန်ဒဏ်ရာရခဲ့တယ်လို့သိရပါဗျ။ထို့အပြင်စစ်ကောင်စီတပ်ဖွဲ့ကလမ်းမှာတွေ့တဲ့တောင်ပေါ်သားချင်းလူငယ်အမျိုးသားတဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပြီး၎င်းတို့တက်ဆွဲထားရာဥဖို့လိုက်ခမ်းမထဲကိုပြန်ဝင်သွားခဲ့တယ်လို့သိရပါဗျ။ပြီးခဲ့တဲ့နိုဝင်ဘာလ4ရက်နေ့ညနေ4:00ခန့်မှာလဲမင်းတပ်မြို့အနောက်အရက်စေမြောင်းရုံဝန်းအတွင်းရှိဝန်ထမ်းအင်အားများကိုလည်းစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပြီးပြင်တချို့ကိုမီးစိုက်ရန်ယူသွားခဲ့တယ်လို့ဆိုပါတယ်။ထို့အပြင်အနောက်နာတလတစ်တောင်းအောင်နာကပြည်သူပိုင်နေအိမ်ဝန်ထမ်းများကိုလည်းဖျက်ဆီးခဲ့ပြီးမီးစိုက်ရန်ယူဆောင်သွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ KNDF ဘျူဟာအမတ်ရှစ်အပတ်စဉ်ကမိုးမှန်တနန်းစင်ပွဲကျင်းပဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ နိုဝင်ဘာလ2ရက်နေ့မနက်၈နာရီအချိန်တွင်ကရင်နီအမျိုးသားများကာကွယ်ရေးတပ်စစ်ဗျူဟာအမှတ်၈မှပြစ်လို့သောအပတ်စဉ်ကမောမန်တန်းတန်းစင်ပွဲကိုကရင်နီပြည်ရှိလွတ်မြောက်နယ်မြေတနေရာ၌ကျင်းပနိုင်ခဲ့ကြောင်း KNDF TOC အိမ်မှသတင်းထုတ်ပြန်ပါသည်ထိုမောမန်တန်းတန်းတွင်စစ်ဗျူဟာအမှတ်၈၏လက်အောက်ခံတရင်အတိအသည့်ရှိတန်းတန်းသားဥယျာဉ်တရာကျော်တက်ရောက်ခဲ့ပြီးအမျိုးသမီးတန်းတန်းသူ30ရာခိုင်နှုံးသည်လည်းအမျိုးသားများကဲ့သို့ဒန်းတူတန်းတန်းတက်ရောက်အောင်မြင်ခဲ့တယ်လို့ဖော်ပြထားပါသည်ထိုတန်းတန်းသားများအားလုံးသည်စစ်ဗျူဟာအမှတ်၈၏စည်ရေးအခြေစိုက်ဒေသတွင်ကဲနာအတီးတိဖြစ်ပါဝင်ထမ်းဆောင်ကြတော့မည်ဖြစ်တယ်လို့သိရပါတယ်။တင်းနှင်းစင်ပွဲအခမ်းအနားတွင်ကရီနီအမျိုးသားများကာကွယ်ရေးတပ်စစ်ဗျူဟာအမှတ်၁နဲ့စစ်ဗျူဟာအမှတ်၈မှာဗျူဟာမှုများစစ်နီးဗျူဟာမှုများရှမ်းတောင်ပြည်သူကာကွယ်ရေးတပ်စစ်အိုစီချုပ်ကရီနီပြည်အမှတ်၁၁ရဲဌာနဒုစခန်းမှုတရင်အတီးတိရှိတပ်ဗိုလ်တမှုများနဲ့ရမိရဖများစသည့်ဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။အခမ်းအနားတွင်တာဝန်ရှိပုဂ္ဂိုလ်များနဲ့ဧည့်သည်တော်များမှအပိတ်အမှားစကားများပြောကြားခြင်းထူးချွန်တင်နန်းသားများအားဂုံပြုမှတ်တမ်းပေးအပ်ခြင်းတို့ပြုလုပ်ခဲ့ကြပြီးအခမ်းအနားအားအောင်မြင်စွာပေးဆုံးခဲ့ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာဆလဘီဝက်လက်မြို့နယ်တွင်စစ်ကောင်စီတပ်ဖွဲ့ကိုကင်းပုံးဖို့တတ်ခတ်ခဲ့ရာ၃ဦးသေဆုံးခဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်စကိုင်းတိုင်းဝက်လက်မြို့နယ်ရွာသားကြီးကျေးရွာမှာစစ်ကောင်စီတပ်ဖွဲ့ကိုကင်းပုံးဖို့တတ်ခတ်ခဲ့ရာ၃ဦးသေဆုံးခဲ့တယ်လို့ကြောင်လက်တဲ့အဖွဲ့ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ3ရက်ညနေ 9:45 မိနစ်မှာရွာသားကြီးရွာမှာရွာတော်ဘက်အထွက်လမ်းလေးစုံနဲ့မီတာ250အကွာကကင်းတကားပေါက်ကိုလာပိတ်တဲ့စစ်ကောင်စီတပ်ဖွဲ့အားကင်းပုံးဝတ်တက်ခတ်ခဲ့ရာ3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အဆိုပါတက်ခိုက်မှုကိုရွာသားကြီးတိုက်နေကကြောင်လက်တဲ့အဖွဲ့မီတောက် Local PDF နဲ့တွေ့မရှောင် Local အဖွဲ့တို့ကတက်ခတ်ခဲ့တာဖြစ်ပြီးအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။တနင်္သာရီတွင်လမ်းကင်းယူနေတဲ့စစ်ကောင်စီတပ်သားများနဲ့ရိတ်ခါရင်တန်းမိုင်းဆွဲတက်ခတ်ခင်ရဆိုတဲ့သတင်းကိုတင်ပြသွားပါမယ်။မြိတ်ခရိုင်တနင်္သာရီမြို့နယ်မှာလမ်းကင်းယူနေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ရိတ်ခါကားတန်းကိုမိုင်းဆွဲတက်ခတ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တနင်္သာရီမြို့နယ်ပကဖကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ2ရက်နေ့နေ့လယ်2:45မိနစ်တွင်ဘန်းလက်မွတ်ကျေးရွာလမ်းစုံမှာလမ်းကင်းယူနေတဲ့ဇဝဲရွာအခြေဆိုင်အမတ်996တက်မှတက်သားများကိုတနင်္သာရီဇုံ9ပကဖတက်ဖွဲ့ကမိုင်းဆွဲတက်ခတ်ခဲ့တယ်လို့ဆိုပါတယ်။အလားတူညနေ 3:33 မိနစ်မှာလဲမြိတ်မြို့ကနေတနင်္သာရီမြို့နယ်ဘက်သို့ဦးတည်လာတဲ့စစ်ကောင်စီရဲ့ကား၄စီးပါရိတ်ခါကားတန်းကိုရမ်းဖို့ရွာနဲ့ချောင်းညီကိုရွာကြားမှာတနင်္သာရီပကဖဇုံ3နဲ့ပူးပေါင်းအဖွဲ့ကမိုင်းဆွဲတက်ခတ်ခဲ့ပါသေးတယ်။အဆိုပါမိုင်းဆွဲတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သားအများအပြားထိခိုက်ဒေဆုံးမှုရှိခဲ့ပြီးထိခိုက်ဒဏ်ရာရစစ်သားများကိုမြိတ်မြို့သို့အရက်သားကားများနဲ့ပို့ဆောင်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီမောင်မေရှောင်းဟာလီကွေမှာအင်အားဖြည့်တက်ဆွဲနေထိုင်တဲ့စစ်ကောင်စီတပ်ဖွဲ့စနိုက်ပါနဲ့ပစ်ခတ်ခံရပြီးတဦးသေဆုံးဆိုတဲ့သတင်းကိုတင်ပြသွားပါမယ်တနင်္သာရီတိုင်းဒဝဲမြို့နယ်မောင်မေရှောင်းရွာဟာလီကွေ့မှာအင်အားဖြစ်တက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုစနိုက်ပါနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ရေဖြူ People Defense Force YPPDF ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ3ရက်နေ့မနက်9နာရီဝန်းကျင်ခန့်မှာစစ်ကောင်စီတပ်ဖွဲ့ကိုစနိုက်ပါဖြင့်ပစ်ခတ်တိုက်ခတ်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်သား2ဦးသေဆုံးက2ဦးထိခိုက်ဒဏ်ရာရခဲ့တာကိုမျက်မြင်အတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတက်ခတ်မှုကိုရေဖြူပြည်သူ့ကာကွယ်တပ်ဖွဲ့ YPPDF နဲ့ဒဝဲအမျိုးသားလွတ်မြောက်ရေးတပ်တော် DNLA တို့ကပူးပေါင်းတက်ခတ်ခဲ့တာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။လေတပ်ဗိုလ်မှူးတဦးရဲ့မိသားစုပိုင် Gas ဆိုင်ကိုတရိပ်ပေးတက်ခတ်ခဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ရှိမိထီလာရှမ်းတဲလေတပ်မှဗိုလ်မှူးမျိုးလွင်ရဲ့မိသားစုပိုင် Gas ဆိုင်ကို mission or အဖြစ်တတိပေးဖောက်ခွဲတက်ခတ်ခဲ့ကြောင်းမြို့ပြကြွက်ကအသိပေးထားပါဗျ။နိုဝင်ဘာလ3ရက်နေ့မနက်6နာရီဝန်းကျင်မှာဖက်စစ်စစ်တပ်ရဲ့လက်ပါစေလေးတပ်ရဲ့ပြည်သူများကိုလူမဆန်ရက်ဆက်စွာတပ်ဖြတ်နေတဲ့လုပ်ရများအတွက်ပြင်းထန်စွာတုတ်ပြန်သွားမဲ့စဦးတိုက်ပွဲဖော်ဆောင်မှုလို့ဆိုပါတယ်။အဆိုပါတက်ခတ်မှုအတွင်းစဲအိမ်မှုတဦးသေဆုံးပြီးယာအိမ်မှုတဦးနဲ့စစ်တပ်အရာရှိတဦးရဲ့ညီဖြစ်သူတို့ဒဏ်ရာရခဲ့ကကားနှစ်စီးပျက်စီးခဲ့တယ်လို့သိရပါဗျ။အဆိုပါတက်ခတ်မှုဟာဖက်စစ်စစ်တပ်လက်ပါစေလေတပ်သားများအတွက်နောက်ဆုံးအကြိမ်သတိပေးခြင်းဖြစ်ပြီးအရသားပြည်သူများထိခိုက်မှုကိုငဲ့ကွက်ပြီးချိန်ဆသတိပေးတက်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ် လက်ရှိတက်ခတ်ခံရတဲ့လေတက်ပိုင်မိသားစုရဲ့စီးပွားရေးလုပ်ငန်းများကိုချက်ချင်းပိတ်သိမ်းဖို့နဲ့ဖက်စစ်စစ်တပ်လက်ပါစေလေတက်တပ်ဖွဲ့ဝင်များအနေဖြင့်ပြည်သူများအပေါ်အကြမ်းဖက်ပုံကျဲနေမှုများပေါ်ရက်တန်းကရက်ရန်ပြင်းပြင်းထန်ထန်သတိပေးထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရေးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွင်းနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်။
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းနှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ5ရက်နေ့မနက်ခင်းမှတင်ပြပေးမယ့်ဗီဒီယို NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာန၏လှုပ်ဆောင်ချက်များကိုဒုဝန်ကြီးဒေါ်ဤတင်စာမောင်ရှင်းလင်းပြောကြားမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညညရဲ့အဆိုအရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာန၏လှုပ်ဆောင်ချက်များနှင့်ဆက်လျင်းပြီးဒုဝန်ကြီးဒေါ်ဤတင်စာမောင်၏ရှင်းလင်းပြောကြားမှုကိုနိုဝင်ဘာ5ရက်နေ့ညပိုင်းမှာခေတ်သစ် PVTV နဲ့သတင်းဌာနအများစုကနေထုတ်လွှင့်ပြသမယ်လို့သိရပါတယ်။အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနလှုပ်ဆောင်မှုများအနေဖြင့်ပြည်သူအခြားမှသိကျင်နေတဲ့အမှုတချို့နဲ့ပတ်သက်ပြီးအမှုအခြေအနေများကိုလည်းဒုဝန်ကြီးကရှင်းလင်းပြောကြားသွားမယ်လို့ဆိုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်လောင်လုံးမြို့အဝင်အုံသီးပုံဆိုင်ပုတ်တွင်ပြည်သူအာဏာအမှတ်တံဆိပ်တင်ဂေတာများရေးဆွဲဆန္ဒပြတဲ့သတင်းကိုတင်ပြပေးပါမယ်။နိုဝင်ဘာ4ရက်နေ့နေ့လယ်ကလောင်လုံးမြို့အဝင်အုံသီးပုံဆိုင်ပုတ်တွင် People Power ပြည်သူအာဏာလက်သီးစုပ်တင်ဂေတာများရေးဆွဲ၍စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြကြောင်း DDMSC မှသတင်းထုတ်ပြန်ပါသည်စစ်အာဏာရှင်စနစ်လက်အောက်ကလွတ်မြောက်ရေးအတွက်ပြည်သူလူထုပိုင်ဆိုင်သည့်နိုင်ငံရေးအာဏာကိုတည်ဆောက်ပြီးနိုင်ငံရေးအရာအန်တုဆန့်ကျင်ကြရန်အတိပေးလိုသည့်ရည်ရွယ်ချက်ဖြင့်ပြုလုပ်ခြင်းဖြစ်ကြောင်းဖော်ပြထားပါသည်ခင်ဗျာဆလဘီမြန်မာနိုင်ငံရှိအမျိုးသမီးများဟာအကြမ်းဖက်ဆဲအုပ်စု၏နီလန်မျိုးစုံဖြင့်လူအခွင့်ရေးချိုးဖောက်မှုများကိုခံစားနေကြရသည့်အပြင်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုများကိုလည်းရင်ဆိုင်နေကြရတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်း၏မှတ်တမ်းနှင့်သုတေသနဌာနမှစောင့်ကြည့်လေ့လာမှုအရစည်ရေးပရိပခအတွင်မြန်မာနိုင်ငံရှိအမျိုးသမီးများသည်အကြံဖက်စေအုပ်စု၏နီလန်းမျိုးစုံဖြင့်လူအခွင့်ရေးချိုးဖောက်မှုများကိုခံစားနေကြရသည့်အပြင်လိင်ပိုင်းဆိုင်ရာအကြံဖက်မှုများကိုလည်းရင်ဆိုင်နေကြရတယ်လို့ဖော်ပြပါဗါဒ2024ခုနှစ်ဩဂုတ်လကတည်းကစကိုင်းတိုင်းအင်းတော်မြို့မှဘုံကြီးကျောင်း၌ဖမ်းဆီးပိတ်လောင်ခံခဲ့ကြရသည့်အမျိုးသမီးတချို့ကိုစစ်သားများကအထမပြုခြင်းခဲ့ကြောင်းပြန်လည်လွတ်မြောက်လာသူများ၏အဆိုအရသိရှိရတယ်လို့ဖော်ပြပါဗါဒ၎င်းအပြင်အော်တိုဘားလ26ရက်နေ့ကလည်းရှမ်းပြည်နယ်ပင်လောင်းမြို့နယ်တွင်အသက်56နှစ်အရွယ်မျိုးသမီးတဦးကိုစစ်သားများကအထမပြုခြင်းခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်တော်လန်အမွေကမ်ပိန်းတားဂတ်ပြည့်မီရန်လိုအပ်ချက်ရှိနေသေးတာကြောင့်လက်မှတ်များဝယ်ယူအားပေးရန်တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။တော်လန်အမွေကမ်ပိန်းတားဂတ်ပြည့်မီရန်လိုအပ်ချက်ရှိနေသေးတာကြောင့်လက်မှတ်များဝယ်ယူအားပေးရန်တော်လန်အမွေကမ်ပိန်းကတိုက်တွန်းလိုက်ပါတယ်။အော်တိုဘာလ1ရက်နေ့ကစတင်ရောင်းချခဲ့တဲ့တော်လန်အမွေကမ်ပိန်းလက်မှတ်များရောင်းချနိုင်ခဲ့တဲ့နိုင်ငံတကာမှအယောင်စင်းများကိုဖော်ပြပေးလိုက်ပါတယ်။နိုင်ငံတဝန်းမှဝယ်ယူအားပေးကြတဲ့တော်လန်မိဘပြည်သူများကိုအထူးပင်ကျေးဇူးတင်ရှိပါကြောင်းနဲ့တားဂတ်ပြည့်မီရန်လိုအပ်လင်ရှိနေသေးတာကြောင့်ဝယ်ယူအားပေးရန်ကြံရှိနေသောနိုင်ငံအနှံ့ကကျမတို့အားကိုးအားထားရသောတော်လန်ပြည်သူများကိုစောင့်မျှော်လျက်ရှိပါတယ်။ကမ်ပိန်းကာလတလကျော်လာပြီဖြစ်တာကြောင့်ပါဝင်အားပြည့်ပေးနိုင်ကြပါရန်ထပ်မံတိုက်တွန်းနှိုးဆော်အပ်ပါတယ်လို့ဖော်ပြပါတယ်။တော်လန်အမွေကမ်ပိန်းမှလက်မှတ်တစောင်ဝယ်ယူရုံနဲ့မိသားစုအမွေဗရမများတစင်စာကိုပိုင်ဆိုင်နိုင်မဲ့အခွင့်အရေးအပြင်အခြားသောနှစ်သိမ့်စုအဖြစ်စုပေါင်း90ကိုထပ်မံကန်ဆန်းခွင့်ရရှိမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လင်ကြီးကဗျာကဏ္ဍမှာအောင်ဝေးရေးသားပြီးလွတ်လပ်နှွေဦးခံစားရွတ်ဖတ်ထားတဲ့ကဗျာဟာတနက်ပြောင်းွားကထွက်တယ်လို့အမည်ရတဲ့တော်လင်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကဗျာဟာတနက်ပြောင်းွားကထွက်တယ် World Poetry Day တဲ့ ရက်ကေးတပုတ်ရေးမယ်သားကြီးကပားကပြားနေမှာအလှရှာမတွေ့ပါအမြလည်းမတွေ့ပါကပားကပြားနေမှာတချို့အကြအနာနေတယ်တော်ထဲတောင်ထဲမှာတချို့အနာကြနေတယ်အရက်တချင်းဆိုင်ထဲမှာကပားကပြားနေမှာဘဝဟာကြာပြီဆိုတဲ့ကာလကြီးကိုလယ်စင်းခံဖြတ်နေရတယ်ကပားကပြားနေမှာဘဝဟာနာပြီဆိုတဲ့တန်ရာကြီးကိုရှာနဲ့ပြန်ရက်နေရတယ်ကပားကပြားနေမှာငါကပြားအငွေ့နဲ့ငါပြာဖြစ်နေခဲ့ရလေကပားကပြားနေမှာစကလုံးတွေမီးလောင်နေတယ်စာချောင်းတွေမီးလောင်နေတယ်စာပိုက်တွေမီးလောင်နေတယ်ကာယံတွေအတန်တွေရီသမ်တွေမီးဆွဲလောင်နေရဲ့ကပကပြာနေ့မှာမတည်သေးတဲ့ကပြာဆရာတွေကတည်သွားတဲ့ကပြာဆရာတွေကိုတတိယကြတယ်ငါကတော့တတိယရင်တစ်ပင်ဆိုင်တာပဲမီရှိဂန်မဲဆာမှာကေဇဝင်းအတွက်ချယ်ရီပင်တပင်ကြီလင်အေးအတွက်ချယ်ရီပင်တပင်သူတို့ကြဆုံသွားတဲ့မတ်လမှာငါစိုက်ခဲ့ပေါ့အခုနှွေဦးပေါက်ရင်၃နှစ်သားကေဇဝင်းချယ်ရီပွင့်ရောမယ်သုံးနှစ်သမီးကြီလင်အေးချယ်ရီပွင့်တော်မယ်ရှင်သူတွေတစ်ပင်များများဆိုက်ရင်တေသူတွေအရေးများများရတာပေါ့ရှင်သူတွေဥယျင်များများပြိုးတော့တေသူတွေအတိတ်များများလှမာနော်ကပကပြာနေ့မှာအမရွာရှိကတမာပင်ကြမာငင်နေမလားအဖရာအကွေကလက်ပံပင်အတန်ဝင်နေမလားမဟုတ်ဘူးကပကပြာနေ့မှာခက်သည်ရွှေမော်တော်ဖျားမှာနားထွင်းနေတာမဟုတ်ဘူးကပကပြာနေမှာအေးဆိုင်ကေမောင်ပူရိုးရာနောင်ရိုးမှာဖောင်တွေမီးရှို့လိုက်ကြတာကပြာဆရာတွေများများသေတော့ကပာကြီးများများငိုရရှာတဲ့ကပာကြီးအငိုတိတ်ဖို့ညညကပာကြီးထထမငိုဖို့ကပာကြီးအိပ်ရေးဝဝအိပ်ဖို့ငါတို့ကပြာများများရေးကြစို့ငါတို့ကပြားများများရေးရင်ကပားကြီးများများအေးချမ်းမယ်မိလျံတွေနဲ့စစ်တွင်းကပြားဟာတနတ်ပြောင်းဝါကထွက်တယ်ตาကြီးဒီကပြားအနာကျနေတဲ့ရွာကအကောင်တွေမဖတ်စင်နဲ့အောင်ဝေး
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းတေဂီတာအစီအစဉ်မှာနှွေဦးအောင်လန်တော်လိုင်းမိသားစုတည်ဆူထားတဲ့အရေးကြီးပြီလို့အမည်ရတဲ့တော်လိုင်းတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်တယ်ဟုတ်တယ်ဟုတ်တယ် first aid အရှိတဲ့
ကြနိုင်ငံရေးဆိုတာငါတို့နဲ့မဆိုင်ဘူးပြောပါနဲ့ဗျပရိုပိုးစာရီရှင်းပြီးကိုချိုးရှာတယ်မလုပ်ပါနဲ့ Facebook စာမျက်နှာပေါ်မှာနာမည်ကြီးကျယ်တာတွေမလုပ်ပါနဲ့မိစားမပဲရေမို့လို့ပတ်နဲ့ဟိုရှုပ်တီရှုပ်မလုပ်ပါနဲ့တော်လည်းရေးကြီးဆိုရှိချောဖုန်းထူတာတွေမလုပ်ပါနဲ့လမ်းမှာမျက်မထုတ်မိအောင်သတိထားတော်လည်းရေးပေါ်ယူသားသူမြန်လေးကတက်သွားနေလျှောက်သွားကတနာပေါ်သောချောင်းချောင်းကြလို့စားနေတယ်မြည်ကြည့်လိုက်ခင်းဆက်ဆက်ချင်းချင်းဆိုးတဲ့အိတ်မှာချမ်းပြီးထားခဲ့လိုက်ယူသည်စိတ်တွေသွေးကိုတင်းနဲ့နာကတိကိုမျောကြည့်လိုက်စိတ်မိတ်စာမျိုးစနစ်ဆိုးကိုမြစ်ကတန်ပြီးချိုးပြင်းလိုက်ရေးကြည့်ပြီးရေးကြည့်ပြီးဝိုး
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာမြေမြေအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်